ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးအတွက်ရှေ့လာလေတဲ့စတင်မှုသဘောတူညီမှုရပြီလို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အဆင်သင့်မရှိသေးတာကိုတွေ့နေရကြောင်းကုလသမဂ္ဂဘက်ကပြောပါရယ်ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပ
ါရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နဲ့ပထမအတုပ်ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းအင်ကာနေဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့မှာကျင်းပတဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံပူးတွဲအလုပ်ဖွဲ့ဆွေးနွေးပွဲပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်ရှဟီဒူဟိတ်နဲ့မြန်မာနိုင်ငံသား၏ဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူတို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ
် We are looking forward to start the repatriation by mid November
next month.
ရိုဟင်ဂျာတွေနေရပြန်ရေးစတင်မှုအတွက်ကျွန်တော်တို့လုပ်တော့မှာပါ။လာမယ့်နိုဝင်ဘာလလယ်မှာစတင်မှာပါ။ဒါဟာပထမအတုပ်ဖြစ်ပါတယ်လို့ပြောသွားတာပါ။အခုလိုကြေညာလိုက်တာနဲ့ပတ်သက်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်အခုလုံးလုံးဆယ်မှာနေရပ်ကိုပြန်ဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
We've seen the reports of the agreement between the decisions reached by the joint working group between Bangladesh and Myanmar. UNHCR, which is a lead on the issues of refugees, was not consulted on this matter.
ဒါပေမဲ့ UNHCR ဘက်ကတော့အခုလိုရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိုအလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်သေးပါဘူး။ဒီနေရပ်ပြန်ရေးဟာဒုက္ခသည်တွေကိုယ်တိုင်ကပြန်ဖို့အသင့်မသင့်ဆုံးဖြတ်တာမျိုးဖြစ်တယ်မှာလေ။ဒီအချိန်နဲ့ဒီလိုအချိန်နေဆိုရင်ပြန်လို့ရပြီလို့သူတို့ကိုယ်တိုင်ခံစားရတဲ့အချိန်မျိုးပါ။ UNHCR တွက်ကတော့ရခိုင်ပြည်နယ်တွေကအချိန်တွေဟာသူတို့ကိုပြန်ပို့ဖို့အချိန်တွေမဟုတ်သေးဘူးလို့သတ်မှတ်ပါတယ်။ချိန်ထဲမှာပဲရခိုင်ပြည်နယ်တွေကနေရိုညာတွေအခုချိန်ထိထွက်ပြေးလာတာတွေတွေ့နေရတဲ့အတွက်ဒါဟာလက်တွေ့အခြေအနေကိုပြနေပါတယ်
။အခုလောက်ကုလသမဂ္ဂကအစိုးရပူပန်နေပေမဲ့ GWG နှစ်နိုင်ငံပူးတွဲအလုပ်အဖွဲ့ကတော့အခုလောက်ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိမိမိသဘောအလျောက်နေရပြန်နိုင်ရေးအတွက်ကောက်ဆက်ပဇာမှာရှိတဲ့ရိုညာတွေနဲ့ပါတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းနဲ့သူတို့ကိုနေရရင်ပြန်ဖို့အတွက်တိုက်တွန်းသွားမှာဖြစ်ကြောင်းနှစ်နိုင်ငံပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။မြန်မာနိုင်ငံသားဌာနအမြဲတမ်းအတွင်းဦးမြင့်သူကတော့နှစ်နိုင်ငံကြားဆွေးနွေးပွဲကနေခိုင်မာတဲ့ရလဒ်တွေရခဲ့ကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဆိုရင်လက်ရှိမှာဒေသခံတွေကြားမတူကွဲပြားသူတွေတင့်တင့်မြတ်မြတ်ရှိနေကြတာကြောင့်နေရပြန်သူတွေအတွက်အဆင်ပြေမှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ And then we came up with the very concrete results.on the commencement of the repatriation
တို့ရိနေရပြန်ရစတင်လှုပ်ဆောင်မှုအတွက်ခိုင်မာတဲ့အဖြေကိုရခဲ့ပါတယ်တို့ရိနေရရင်းကိုပြန်လာမယ်ဆိုရင်ဌာနေမှာအခုထိနေနေကြတဲ့ကြံနေတဲ့သူတွေနဲ့ရောနှောပြီးနေသွားနိုင်တာမို့တို့နေတဲ့ရွာတွေမှာဘာပြဿနာမှဖြစ်လာနိုင်မှာမဟုတ်ပါဘူးတို့ရိဟာအခုလဲအဲ့ဒီမှာရှိတဲ့ကြံခဲ့တဲ့တို့ရဲ့ဆွေမျိုးတွေနဲ့အဆက်အသွယ်တွေရှိနေကြတာပါလို့ပြောသွားတာပါဒါအပြင်တို့ရိနေရပြန်ရမှာလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ဖြစ်အောင်လှုပ်ဆောင်ထားတာတွေအများအပြားရှိကြောင်းနဲ့အခုလက်ရှိချမှတ်ထားတဲ့မူဝါဒကရင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအတူတကပူးပေါင်းပြီးတရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အတွက်မူဝါဒကိုထောက်ခံအားပေးနေတယ်လို့သူတို့တွေအခက်ခဲကြုံလာရင်တရားဥပဒေအရေးယူနိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလည်းနိုးကြားမှုရှိစေဖို့ဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်။နှစ်နိုင်ငံကြားစစ်စစ်ပြီးသူပေါင်း 8,000 ဟာဘယ်မြို့ဘယ်ရွာတွေကနေလာတယ်ဆိုတာကိုပါသိရှိထားတဲ့အတွက်အခုနေရပြန်သူတွေကိုသူတို့တွေလာခဲ့တဲ့နေရရင်ကြေးရွာတွေကနေအိမ်တွေမှာပဲပြန်ပြီးနေစီခြင်းတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်ကပြောပါတယ်။နေရပြန်သူတွေနေထိုင်ဖို့အတွက်အိန္ဒိယအစိုးရကအိမ်ပေါင်း250ဆောက်လုပ်ပေးခဲ့တယ်လို့တရုတ်အစိုးရကအိမ်ပေါင်း1000ကျော်ဆောက်လုပ်ပေးခဲ့တာပါ။ရိုဟင်ဂျာတွေထားနေပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးထားတာပါဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးဒီတောင်နဲ့မောင်တော်ကကြေးရွာ23ရာကိုစက်တင်ဘာမှတစ်ချိန်အောက်တိုဘာလဆန်းမှတစ်ချိန်တောရောက်ဆစ်ဆီးခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝန်းတွေကြားမှာတိုးတက်မှုတွေရှိတာတွေ့ရကြောင်းပြောဆိုခဲ့တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစစ်စစ်ထားပြီးဖြစ်တဲ့ဒုက္ခသည်8000ကျော်တဲ့က ပထမတုံနေတဲ့9000ကျော်ကိုနိုဝင်ဘာလ15ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ကြောင်းနဲ့ဒုက္ခသည်တွေနေရပြန်ရေးလွယ်ကူစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရရောက်ချင်းအစားအသောက်အနေထိုင်အသွားအလာအဆင်ပြေအောင်အားလုံးအသင့်စီစဉ်ထားတယ်လို့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကြီးကြပ်နေသူတူဖြစ်တဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံ JWG အဖွဲ့ဝင်တွေကတော့ကောက်ဆက်ပဇာကရင်ဂျာဒုက္ခသည်စခန်းကိုအောက်တိုဘာလ31ရက်ဗုဒ္ဓဘူးနေ့မှာတွားရောက်မှာလည်းဖြစ်ပါတယ်